ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာမိကွန်းတရက်ပြောကြားခဲ့ပါတယ်။ဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ပွားပြီးနောက်ပိုင်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအစိုးရကကင်တွဲဖြေရှင်းဆောင်ရွက်တဲ့အပေါ်နိုင်ငံတကာကဝေဖန်မှုတွေမြင့်တက်ချိန်မှာဒေါက်ဆန်းစုကြည်ကပထမဆုံးချိန်မိကွန်းပြောခဲ့တာဖြစ်ပါတယ်။ဒီမိန်ကွန်းထဲမှာဒေါက်ဆန်းစုကြည်ကလက်ရှိရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေအရေးနိုင်ငံတကာကဖိအားပေးမှုတွေလက်ရှိအစိုးရရဲ့ကင်တွယ်လှုပ်ဆောင်နေတဲ့အခြေအနေတွေကိုရှင်းလင်းသွားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကလူအခွင့်အရေးချိုးဖောက်မှုအလုံးနဲ့ဥပဒေမဲ့အကြမ်းဖက်မှုတွေကိုရှုံချပြီးမတရားမှုကျူးလွန်သူတွေဟောက်တရားဥပဒေအရရင်ဆိုင်ရမှာဖြစ်ကြောင်းနိုင်ငံတကာကဆန့်စစ်မှုတွေရှိလာရင်လည်းမြန်မာနိုင်ငံအနေနဲ့ကြောက်ရွံ့နေမှာမဟုတ်တဲ့အကြောင်းပြောကြားသွားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဒီမိန်ကွန်းအပေါ်မြို့သားဒီမိုကရေစီအင်အားစု NDF ပါတီရဲ့ခေါင်းဆောင်ဦးခင်မောင်ဆွေကကြိုဆိုလိုက်ပါတယ်
။ဒေါက်ဆန်းစုကြည်နိုင်ငံတကာကိုရှင်းပြတဲ့သဘောပေါ့ဗျာ။ဒါကတော့ကောင်းတယ်လို့ထင်တယ်။မြန်မာနိုင်ငံဖြစ်နေတဲ့ဒီရခိုင်ဒေသမှာဖြစ်နေတဲ့ကောင်းကျိုးဆိုးဖြစ်တဲ့ဒီအမှန်တရားအချက်အလက်တွေကိုရှင်းပြသွားနိုင်တာလေကျွန်တော်တို့အတွက်တပန်းပါတယ်။နောက်တစ်ခု right to defend ပေါ့။ကျူချာအနာကိုဝင်းအောင်ကျူကျော်ထိပါတဲ့ကိစ္စမှာ right to defend အရာကျွန်တော်တို့ဒီမိမအစိုးရနဲ့တက်မလို့ကဒီလိုအကျန့်ဖက်မှုတွေကိုလိုပဲနှိတ်ကွေနှိတ်ကွေတော်လဲပဲဒီအစိုးရအနေနဲ့စစ်တပ်ကိုတင်းတင်းတင်းတင်းနဲ့ချုပ်တီးပြီးတော့ဆောင်ရွက်ဖို့ဆိုပြောတဲ့အတွက်ကြောင့်မလို့ဒီမှာဒီလိုတုံးတက်ဖြတ်မှုဆိုတာမရှိဘူးဆိုတော့လေမပြောဘဲနဲ့ပေါ်လွင်သွားတာပေါ့ဗျာနောက်ချက်ပြီးပြောတဲ့ချက်မှာကောင်းတာတစ်ခုကတော့ဒီဘင်္ဂလားဒေ့ရှ်ကိုဖျက်ပြီးတဲ့လူအများရှိတယ်ကြည့်ရလေပဲတရား96လောက်ကပြေးပြီးတော့ရွာ260လောက်ကကျန်းနေတဲ့အတွက်ရွာ260လောက်ကလူတွေဟာအေးအေးဆေးဆေးနဲ့မွေးတိုင်းပဲနေနေကြတာရှိတယ်ဆိုတဲ့ပြောချင်းရလဲပဲအပြစ်မဲ့ပြည်သူတွေကိုလိုက်လံတက်ဖြတ်တာမဟုတ်ဘူးဆိုတာလည်းပေါ်လွင်သွားတဲ့အတွက်မြန်မာနိုင်ငံအတွက်တော့ကျွန်တော်တို့ဒါဒေါက်ဆန်းစုကြည်ရဲ့ပြသတဲ့တမန်ဆန်စွာသူရှင်းပြသွားတယ်လို့ကျွန်တော်တို့ကြိုဆိုရမှာဖြစ်ပါတယ
်နိုင်ငံရေးလှစ်လာသူဒေါက်တာရမျိုးသိန်းကလည်းရခိုင်ရင်းနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ရဲ့ဒီပြောကြားချက်ကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရဘက်မှယုံကြည်မှုတွေရလာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ကျွန်တော်အများတော့ပေါ့လေနိုင်ငံတကာရဲ့အနေအထားကတော့မြန်မာအစိုးရရဲ့မိန်ကွန်းနောက်ဆက်တွဲဆက်ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်မဲ့အနေအထားတွေပေါ်မှာစောင့်ကြည့်တုံးသက်မဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့နိုင်ငံတော်အတိုင်းအဝိုင်းပုဂ္ဂိုလ်ကိုယ်တိုင်ပေါ့လေဒါကဘာတိပေါ့လေထောက်ပေါ်ပြောကြားထားတဲ့မင်းကုန်းဖြစ်တဲ့အခါကျတော့အတိုင်းတာတစ်ခုထီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ယုံကြည်မှုရလိမ့်မယ်လို့မြင်ပါတယ်။ဒီမင်းကုန်းမှာပါတဲ့ဟိုစိန်ခေါ်မှုတွေအကျတဲတွေကိုနိုင်ငံတော်အတိုင်းအဝိုင်းပုဂ္ဂိုလ်မိန့်ကြားခဲ့တယ်လို့ပေါ့လေ။ထိထိရောက်ရောက်တွင်တွင်ကျယ်ကျယ်နဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်နိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံလက်တလောကြုံတွေ့နေရတဲ့အကျတဲတွေဖိအားတွေအပေါ်မှာအတိုင်းတာတစ်ခုထီးဟိုတန့်ပြန့်နိုင်မဲ့အခြေခံကောင်းတွေကိုတည်ဆောက်နိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
ရခိုင်မျိုးသားပါတီရဲ့ကြောက်ဖြူမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကလည်းဒေါက်ဆန်းစုကြည်ရဲ့မိန်ကွန်းကိုကြိုဆိုလိုက်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အရေးကိုဖြေရှင်းနိုင်မှုကဒီပြောကြားချက်တစ်ခုတည်းနဲ့တင်ပြေလည်နိုင်အောင်မဟုတ်သေးဘူးလို့ဆိုပါတယ်
။ပြည်သူ့အနေကတော့ဒီနေ့ speech တစ်ခုလောက်နဲ့တော့အကုန်လုံးပြေလည်သွားမှာမဟုတ်ပါဘူး။နိုင်ငံတကာကရခိုင်ပြည်အရေးနောက်ပြီးတော့ကျွန်တော်နိုင်ငံရဲ့ပြည်တွင်းညီညာရေးနဲ့ပတ်သက်ပြီးတော့နားလေသဘောပေါက်ထားကြတာတွေမှန်တဲ့ဟာလည်းရှိရဲမှားတဲ့ဟာလည်းရှိရဲလွဲမှားနေတဲ့ဟာလည်းရှိရဲအဲ့ဒါတွေကိုလည်းသူအကျုံးဝင်အောင်ဒီနေ့ပြောသွားတာပဲရခိုင်ပြည်နဲ့ကဘင်္ဂလီမွတ်စလင်တွေရဲ့ကိစ္စနဲ့ကျွန်တော်နိုင်ငံမှာအခုအစိုးရဆက်ဆက်သူနီသူဟာနဲ့တော့ဖြေရှင်းရတာပဲလေအမေဒေါက်ဆန်းစုကြည်ဒီနေ့ပြောရပြောဟာဆိုဟာပြောပုံပြောနေဒီလိုဆွေးနွေးတာတွေကတော့မပြေဆွေးရဆက်ဆက်လက်ထက်မှာဒါဒီမကြုံခဲ့ဘူးပေါ့လေအဲ့တော့ဒါဒီကတော့ထူးခြားတဲ့အခြေအနေပါရခိုင်ပြည်နယ်အရေးကတော့ဒီစကားဝိုင်းတဝိုင်းတဲ့နဲ့တော့ပြည်လဲသွားမှလည်းမဟုတ်ပါဘူးဒါပေမဲ့ဒေါက်စုဒီနေ့ပြောလိုက်တဲ့အပေါ်မှာတော့ကျွန်တော်တို့လည်းဒေါက်စုကိုကျေးဇူးတင်ပါတယ်
ဒါကတော့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကဒီကနေ့မိန်ကွန်းပြောကြားခဲ့တဲ့အပေါ်မှာတုံ့တက်ချက်တွေကိုကြားခဲ့ရတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကနေစက်တင်ဘာ5ရက်နေ့အထိလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အာဆာမွတ်စလင်အစွန်ရောက်အကြမ်းဖက်အဖွဲ့တွေထိတွေ့တိုက်ခိုက်မှုအကြိမ်60ဖြစ်ပွားခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်73ဦးပါဝင်28ဦးသေဆုံးခဲ့ကအာဆာအကြမ်းဖက်အဖွဲ့တွေဘက်က382ဦးအသေးရမိခဲ့ပြီး38ဦးကိုဖမ်းဆီးရခဲ့ပါတယ်ဒီပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်အတွင်းကနေထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်၄သိန်းကျော်ရှိသွားပြီဖြစ်ကြောင်းလဲကုလသမဂ္ဂကပြည်ရဲ့ရက်ကသတင်းထုတ်ပြန်ခဲ့ပါတယ် လက်ရှိအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကဒီမွတ်စလင်တွေရဲ့အရေးကိုဆွေးနွေးဖို့လဲအစ္စလာမစ်နိုင်ငံတွေကတိုက်တွန်းတာတွေရှိနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်တစ်ခုလုံးမှာတည်ငြိမ်အေးချမ်းပြီးတရားဥပဒေစိုးမိုးရေးပြန်ရဖို့အတွက်အခိုင်အမာဆုံးဖြတ်ထားတဲ့အကြောင်းဒီနေ့မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်ရှင်